မြန်မာနိုင်ငံထဲက online လောင်းကစားနဲ့လိမ်လည်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ခဲ့သူထိုင်းနိုင်ငံသား152ဦးကိုစနေနေ့ကချင်းရိုင်မဲဆိုင်နေဆက်ကတစ်စက်ပြန်လည်လက်ခံခဲ့ကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။အဲ့ထက်မှာမျိုးသား84ဦးအမျိုးသမီး89ဦးပါဝင်ပြီးတော့နိုင်ငံဖြတ်ကျော်ရာဇဝတ်မှုကွန်ရက်တွေကိုတိုက်ဖျက်ရေးအတွက်ထိုင်းရဲတပ်ဖွဲ့ကမြန်မာစစ်ကောင်စီတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ထိုင်းသတင်းတွေမှာရေးကြပါတယ်။အခုလွှဲပြောင်းလက်ခံသူတွေထဲမှာရာဇဝတ်မှုလုပ်ငန်းတွေမှာဆန္ဒအလျောက်ပါဝင်သူတွေနဲ့အဓမ္မလူကုန်ကူးခံရသူတွေကိုခွဲခြားနိုင်ဖို့ဆက်လက်ပြီးစစ်ဆေးမှုတွေလုပ်နေတယ်လို့ထိုင်းရဲတပ်ဖွဲ့အကြီးအကဲဗိုလ်ချုပ်သက်ချိုင်းကပြောပါတယ်။တချို့ရာဇဝတ်မှုကျူးလွန်သူတွေဟာအပြစ်လွတ်အောင်လူကုန်ကူးခံရတဲ့သားကောင်တွေအဖြစ်အယောင်ဆောင်လေးရှိကြတယ်လို့လည်းသူကပြောပါတယ်။စိုက်ဘာရဲတပ်ဖွဲ့နဲ့သက်ဆိုင်ရာဌာနတွေကစုံစမ်းစစ်ဆေးမှုတွေအသေးစိတ်လွှတ်ဆောင်နေပြီးရာဇဝတ်လုပ်ငန်းမှာပါဝင်ဆက်နွယ်နေသူအလုံးကိုတရားဥပဒေအရအရေးယူမယ်လို့လည်းပြောပါတယ်။ကုလသမဂ္ဂရဲ့ထုတ်ပြန်ချက်တွေအရမြန်မာနိုင်ငံပါဝင်8000အရှိတဒေသဟာTelecom နဲ့တခြား online လိမ်လည်မှုရာဇဝတ်လုပ်ငန်းတွေအခြေဆက်ရနေရဖြစ်လာနေပြီးတော့ရာဇဝတ်ဂိုင်းတွေကလူသန်းတဲ့ချီကိုလူကုန်ကူးကလိမ်လည်ရေးလုပ်ငန်းတွေနဲ့တခြားတရားမဝင်လုပ်ငန်းတွေမှာအဓမ္မအလုပ်ခိုင်းစေလို့ရှိကြပါတယ်ခင်ဗျာ။